ဝခဆိုင်လုံးအကြီးအကျယ်ခံခဲ့ရတဲ့ရခိုင်ပြည်နယ်မှာမုံတိုင်းတန်ခံခဲ့ရတာနှစ်လကျော်လာပြီမဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုမစနိုင်သေးဘူးလို့ရခိုင်ဒေသကူညီကယ်ဆယ်ရေးစောင့်ရည်တွေကပြောဆိုကြပါတယ်ဒီသတင်းပေးဖို့ချက်ကိုကိုစိုးမိုးကျော်ကပြောပြပါပါဘုခါမုံတိုင်းကြောင့်နေအိမ်တွေအစာဦးတွေအကြီးအကျယ်ပျက်စီးသွားခဲ့ရတဲ့ရခိုင်ပြည်နယ်မှာမုံတိုင်းလုံကာလနှစ်လကျ ူဦးကပြောပါတယ်
။ကျင်းလေးထူထောင်ရေးကိစ္စကအခုချိန်မှာမလို့ရသေးပါဘူး။မလို့ရသေးဘူးဆိုတာကအဓိကဒီမိုခာရဲ့တင်ချောင်းကျွန်တော်တို့ဒီခိုင်မာအိုက်ပေါက်ရဲ့နေရာတွေမှာအရေးပေါ်ကာလတော့မှကျွန်တော်တို့မပြီးနိုင်သေးတဲ့အချိန်ကိုတော့ကျွန်တော်ပြောရရပေါ့နော်။ဆိုတော့တချို့နေရာတွေမှာဘာမှလည်းမလို့ရတဲ့ပဲဒီတိုင်းရဲ့ဒီတာပေါ်လေးမိုးကတွေနဲ့မိုးပြီးတော့နေရတဲ့အချိန်တွေတိုင်းရှိသေးတယ်ဆိုတော့ဒီလိုမျိုးကာလရှိတဲ့အခါမှာခုနပြောတဲ့ကျွန်တော်တို့ဒီဒီနေ့ကြောင်းရေးကာလကကျွန်တော်တို့မရောက်နေသေးဘူးပေါ့ဖြစ်တယ်မလို့ရတဲ့ရေချက်ကအဓိကဟိုဖြစ်တဲ့ပြဿနာကဒီတချို့ကသွားလာရင်သွားလာမှုတွေတိတိတွေသိမှုတွေကိုသက်ကသက်ကလည်းပိတ်ထားတဲ့အချိန်တွေကိုရှိတဲ့အခါမှာတော့ကျွန်တော်တို့ဒီလူလင်းတကူလွတ်လပ်စွာသွားလာဖြစ်သေယူခွင့်တွေကမရနိုင်တဲ့အချိန်တွေဖြစ်တာပေါ့ဒါကြောင့်အဲ့ဒီကပြလို့ခုနပြောတဲ့ကျွန်တော်တို့ဒီနေ့ကြောင်းရေးကာလစစ်တပ်ကိုမရောက်နေသေးတဲ့အချိန်တွေကိုပြောပြရပါမယ်
မုန်တိုင်းတန်တင့်ဒေသခံတော်တော်များများဟာအခုအချိန်ထိကိုတူကိုထနီးနဲ့ယာယီအမိုးအကာတွေဖန်တီးနေထိုင်ကြရတာဖြစ်တယ်လို့လည်းပြောပါရယ်လက်ရှိအချိန်ဟာမိုးရာသီဖြစ်တာကြောင့်လုံခြုံတဲ့အမိုးအကာနဲ့စားနပ်ရိက္ခာရရှိဖို့အခက်အခဲကြုံနေရတယ်လို့တိုင်းရင်းသားမျိုးနွယ်စုအထောက်အပံ့ပြုကူညီကယ်ဆယ်ရေးလုပ်နေတဲ့ဦးရွှေဖော်စိန်ကပြောပါရယ်
အဲကျွန်တော်တို့ဒီတန်လေးထူထောင်ရေးဆိုတာတဲ့အခုလောလောဆယ်ယာယီအဆောက်အဦအမောအကာအုပ်ကိုရောက်ဖို့ကလေတော်တော်ဟိုအရေးကြီးနေတဲ့အဲမလုံလောက်တဲ့အနေထားမှာရရှိနေတယ်စာနာရိက္ခာအပိုင်းကပို့ပြီးတော့အရေးကြီးတာပေါ့နော်အဲကျွန်တော်တို့ကဒီကွန်ဆင်နူကတက်တဲ့ဝင်ငွေရှိတာရတဲ့ကြောင်းအဲဒီလိုအခက်ခဲအညံ့ညွန့်တွေကြားမှာဒီမြေဖက်မျိုးပေါ်အဲမိသားစုတော်တော်များများပေါ့နော်အခြေခံလူတန်းစားဟိုအဆင့်ကပူပြီးတော့ဒီစားနေရိတ်ခါဟိုစားပါတဲ့ပြဿနာပေါ့နော်ဒီနေ့ဆိုဒီနေ့အဲလောလောဟိုစားဆုံးနေတဲ့ဟိုအနေထားတယ်မရှိတော့ဘူးကျွန်တော်တို့ကြည့်ရတယ
်ရခိုင်မှာပြည်ရင်းပြည်ပလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရင်းနဲ့နိုင်ငံတကာကူညီပေးရင်းအဖွဲ့တွေရဲ့ခရီးသွားလာခွင့်တွေကိုစစ်ကောင်စီကကန့်တတ်ထားတယ်လို့စားနေရိတ်ခါတည်ယူခွင့်တွေကိုလည်းပိတ်ပင်ထားတာကြောင့်ပြည်လဲထူထောင်ရေးလုပ်ငန်းတွေမလုပ်ဆောင်နိုင်သေးတာဖြစ်တယ်လို့လည်းဒေသတွင်းကူညီနေသူတွေကပြောဆိုကြပါတယ်စစ်ကောင်စီကတော့မုံတိုင်းတင့်ဒေသပြန်လည်ထူထောင်ရေးဆောင်ရွက်တဲ့အနေနဲ့ရခိုင်ပြည်နယ်မှာမျိုးသပားတွေဖြန့်တာတခြားစားနပ်ရိက္ခာဖြန့်ဝေတာတွေရှိတယ်ဆိုပြီးစစ်ကောင်စီပိုင်းသတင်းစာတွေမှာဖော်ပြလေးရှိပါတယ်။ဒါပေမဲ့အခုလိုလှုပ်ဆောင်နေတဲ့ဆိုတာတွေကလက်တွေ့မှာမုံတိုင်းတင့်ပြည်သူတွေအတွက်တော့ထိရောက်တဲ့အကူအညီတွေဖြစ်လာတာမျိုးမတွေ့ရသေးဘူးလို့မုံတိုင်းတင့်ပြည်သူတွေကိုကူညီပေးနေသူတို့က VOA ကိုပြောပါတယ်
။သူတို့အခုလုပ်နေတဲ့လုပ်ငန်းစဉ်တွေကသူတို့ရဲ့ဆောင်တွေပေါ့နော်သူတို့ရဲ့တက်ဆိုင်တဲ့အဆောင်တွေစစ်တဲ့အဆောင်တွေဒီဌာနရဲ့အဆောင်တွေဒါကိုပဲအခြေပြုပြီးတော့သူတို့လှုပ်ဆောင်ရပိုင်းချင်းရှိရဲတကယ်တမ်းဟိုထိတော့ခဲ့တဲ့ပြည်သူတွေကိုဥတည်ပြီးတော့လုပ်တဲ့လုပ်ငန်းတွေကမရှိနေသေးဘူးဆိုတော့အဲ့လိုမျိုးသူတို့ကျွန်တော်တို့မြင်ရတယ
်ရခိုင်ဒေသမှာပြန်လည်ထူထောင်ရေးလုပ်ငန်းတွေတိတိယောက်ယောက်လှုပ်ဆောင်နိုင်ဖို့ဆိုရင်နိုင်ငံတကာအကူအညီတွေလိုအပ်နေသလိုစစ်ကောင်စီအနေနဲ့ဒေသတွင်းကူညီကယ်ဆယ်ခွင့်တွေနဲ့ခရီးသွားလာခွင့်တွေကိုပြန်လည်ဖွင့်ပေးသင့်တယ်လို့လည်းတိုင်းရင်းသားမျိုးနွယ်စုအထောက်အကူပြုကူညီကယ်ဆယ်ရေးလုပ်နေတဲ့ဦးရွှေဖော်စိန်ကပြောပါတယ်
။အဲဒီနိုင်ငံတကာငွေကြေးတွေရဲ့ဒီအကူအညီရမှပဲအဲကျွန်တော်တို့ကပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုလုပ်ရမှာဖြစ်တယ်။ဒီကိုယ့်ရဲ့ပြည်တွင်းနဲ့ကိုယ့်ရဲ့ဒီအဲနိုင်ငံအနေနဲ့တက်လို့ရှိရင်ဒီလိုလုပ်ငန်းကိုလုပ်ဖို့ဟာတော့လောလောဆယ်ဟိုမဖြစ်နိုင်ဘူးဆိုတဲ့ပုံစံမျိုးရှိတာပေါ့နော်။အဲ့တော့ဒီအရေးကြီးဆုံးကဒီပြန်လည်ထူထောင်ရေးလုပ်ငန်းမှာကျွန်တော်တို့တက်ဆိုင်ရာဒေတာအသီးစီးမှာရှိနေတဲ့ဟိုအစုအဖွဲ့အစဉ်အဖွေတို့မဟုတ်ဒီအရက်ဖက်အဖွေအပြင်ကျန်တဲ့ဒီအုပ်ချုပ်ရေးဌာနတွေကအဲသူ့မြေတွေနဲ့သူဒီလိုအပ်တဲ့ပြည်သူလူထုဝန်ဆောင်မှုလုပ်ငန်းကိုဒီတက်ဆိုင်ရာအစိုးရရဲ့ဒီဥဆောင်မှုအောက်ကနေပြီးတော့အဲကျွန်တော်တို့နိုင်ငံတကာရဲ့အကူအညီနဲ့ကျွန်တော်တို့အမြဲဆုံးလုပ်ပေးဖို့ကအရေးကြီးဆုံးလို့အပ်တဲ့ဖြစ်တယ
်ပြီးခဲ့တဲ့မေလအလယ်ပိုင်းလောက်ကတိုက်ခိုက်ခဲ့တဲ့မိုးခါမုန်တိုင်းကြောင့်ရခိုင်ပြည်နယ်၊ချင်းပြည်နယ်၊စကိုင်းတိုင်းနဲ့မကွေးတိုင်းကမြို့နယ်တချို့ပါဒေသခံတွေရဲ့နေအိမ်အဆောက်အဦတွေပျက်စီးခဲ့ရပါတယ်။မုံတိုင်းတင့်ဒေသတွေမှာအရေးပေါ်အကူအညီနဲ့စားနပ်ရိက္ခာလိုအပ်ချက်တွေရှိနေစေဖြစ်သလိုစစ်ကောင်စီအနေနဲ့အကူအညီတွေကိုမကန့်တတ်ဖို့နိုင်ငံတကာလူသားချင်းစာနာမှုအဖွဲ့တွေကလည်းတိုက်တွန်းပြောဆိုနေကြပါတယ်။